ကမ္ဘာမှာစစ်ပွဲတွေဖိနှိပ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်နေရဆွံ့ရသူအရေအတွက်ဟာစက်တင်ဘာလကုန်မှာ114သန်းကျော်သွားပြီလို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR ကပြောကြားလိုက်ပါတယ်2023ခုနှစ်နှစ်လပိုင်းအထိလူတွေနေရဆွံ့ထွက်ပြေးရတဲ့အဓိကအကြောင်းတွေကယူကရိန်းစစ်ပွဲဆူဒန်နဲ့ကွန်ဂိုနိုင်ငံတွေမှာဖြစ်နေတဲ့ပဋိပက္ခမြန်မာနိုင်ငံကတိုက်ပွဲတွေကြောင့်ဖြစ်တယ်လို့ UNHCR ကအောက်တိုဘာ25ရက်နေ့နေစွဲနဲ့အစီရင်ခံစာထုတ်ပြန်ပါတယ်2023ခုနှစ်ရဲ့ပထမ6လအတွင်းမှာမိုးခေါင်ရေရှားတာရေကြီးတာတွေကြောင့်လည်းလူအများအများနေရဆွန့်ခဲ့ကြရတယ်လို့ UNHCR ရဲ့6လအစီရင်ခံစာမှာထောက်ပြထားပါတယ်မြန်မာနိုင်ငံမှာဆိုရင်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာအကြမ်းဖက်မှုတွေပြန့်နှံ့ဖြစ်ပွားနေတာမှာ2023ခုနှစ်နှစ်ဆကနေဇွန်လအထိအိုးအိမ်ပြည့်ထွက်ပြေးနေကြရသူ 4,300 ထံမှနေရှိခဲ့ပြီးတော့လူသားချင်းစာနာကြအခြေအနေပိုပြီးတော့ဆူဆူဝါဝါဖြစ်လာတယ်လို့ UNHCR ကပြောပါတယ်အခုဆိုရင်မြန်မာနိုင်ငံထဲမှာပြည်တွင်းဒုက္ခသည်စုစုပေါင်းဟာ1.8တန်းအထိရှိနေပြီးတော့ဒုက္ခသည်အဖြစ်လျှောက်ထားကြသူ 1.3 တန်းဟာလည်းအိန္ဒိယချင်းနိုင်ငံတွေမှာနေရအတိတ်ကြမရှိဖြစ်နေကြတယ်လို့ပြောပါတယ်အထူးသဖြင့်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ဒုက္ခသည်တွေဟာအဆိုးဆုံးဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR ရဲ့6လစာအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်